ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာတပ်မတော်နဲ့ KIA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားရာနေရာတွေမှာတင်းရှောင်နေတဲ့စစ်ပြေဒုက္ခသည်တွေစီလူမှုအသင်းအဖွဲ့တွေတွားရောက်ကူညီဖို့အတွက်လည်းအကန့်အသတ်တွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကုသညုံကပြောပြပေးပါမယ်ခင်ဗျာ
။ဗမော့ခရိုင်မိုးမောင်းမြို့နယ်မြို့သစ်ကုန်းလုံးနဲ့စီဟတ်ကြီးရွာတွေအနီးမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့၄ရက်မြောက်နေ့မှာလည်းပြင်းထန်နေပါတယ်။စစ်တပ်ဘက်ကလေကြောင်းကပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့တိုက်ပွဲဖြစ်ပွားရနေရာကဒေသခံတူက VOA ကိုပြောပါတယ
်။အဲမြို့တင်ကုံလောခွဲပေါင်းချမတီနီမနေ့မိုးလင်းတာနဲ့ပြစ်တာခုတ်ထိပါဒီနေ့တနေ့ကုံဟွာလင်းကြရည်နဲ့ပုံးလာကြည့်တာဟိုဖတ်စကီကြီးကမနေ့နဲ့လာပြစ်တာလေ။အဲတိုးစီတိုက်နေတော့မှာအကြည့်အကျေဟိုပြစ်တာဒီနေ့အကျေဆိုတာ3ရက်ပေါ့။လေပြာနဲ့ဆိုနေရောညရောကဲ့ပင်တဲ့ခေါတုံးဘုံလာချလည်းမသိ
ဘူးမတ်လ25ရက်နေ့မှာ KIA ကစစ်တပ်ရဲ့အလော်ပုံတက်စကန်ကိုသိမ်းယူပြီးတဲ့ကမိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေစတင်ခဲ့တာပါအေပရီလ17ရက်နေ့မှာတပ်မတော်ကတပတ်ကျော်ကြာတံမြန်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပြန်လည်ငြိမ်သက်နေရကနေပြီးတော့ပြီးခဲ့တဲ့စနေနေ့မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ် KIA ကပြည်ညာရေးတာဝန်ခံဘုံမူညော်ဘူးကလည်းတိုက်ပွဲတွေပြင်းထန်နေစေရှိတဲ့အကြောင်းတီးပြပြောပါတယ
်ဒီနေ့ဒီအခြေအနေကတော့နေ့တိုင်းတဲ့ဘွေဖြစ်နေတဲ့ဒီအလုပ်ပုံတောင်ချေရင်းကနဲ့ဒီမေပင်ကနဲ့အဲတက်လာတဲ့တိုက်ပွဲစစ်သားတွေကိုခုခံတဲ့တိုက်ပွဲရှိပါတယ်။ဒီလေလောက်ကနေတော့ဒီလင်းနေကြီးနဲ့လေကြောင်းနဲ့တိုက်ခိုက်တယ်။ဒီပြန်တန်တန်တို့တိုက်ခိုက်တာရှိပါတယ်
။မိုးကောင်းမျိုးနဲ့သုံးပိုင်ကွာမှာတက်မတော်ရင်နန်းကို KIA ကမိုက်ခွဲတိုက်ခိုက်တဲ့သတင်းတွေကချင်မီဒီယာအချို့မှာဖော်ပြကြပြီးမြေဘုံမူတော်ဘူးကအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းနဲ့ဒီကနေ့မှာတော့မိုးမောင်းမြို့နယ်ကတိုက်ပွဲသတင်းသာရရှိသေးကြောင်းပြောပါရယ်မိုးမောင်းမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်မလို့မြို့သစ်ကုန်းလုံးနဲ့စီဟအပါဝင်ရှမ်းရွာ၁၂ရွာကအနည်းဆုံးလူ2000လောက်ဗမော်မိုးမောင်းနဲ့မန်တောင်ရွာတွေကိုတိမ်းရှောင်နေရတဲ့ကြောင်းမိုးမောင်းဒေသခံတူက VOA ကိုပြောပါရယ်လူမှုအသင်းအဖွဲ့တွေအနေနဲ့စစ်ရှောင်တွေကိုကူညီထောက်ပံ့ဖို့လည်းခက်ခဲရှိနေတယ်လို့သူကဆိုပါရယ
်သူတို့ကအရက်ခအဖွဲ့ကြီးတွေကကူညီနေတယ်ဒါမှမဟုတ်လည်းဆက်ကြတော့မိုးမောင်းမြို့နယ်ထဲမှာအဲ့လိုစစ်ရှောင်ကူညီရေးတွေလာလို့ရှိရင်သူတို့ကိုအကြောင်းကြားရမယ်ဆိုပြီးတော့ပြောထားတော့ဟို NGO တွေလူမျိုးတွေကမဝင်ရေးဥစ္စာစည်းရင်းနေပေးရမယ်ပေါ့လေကူညီနဲ့ပုံစံနဲ့ဘယ်လိုကူညီမလဲဆိုတဲ့ဟာဆိုအသေးစိတ်ကိုသူတို့ကိုအရင်အကြောင်းကြားပြီးမှဝင်လာရမယ်ပေါ့လေအဲ့လိုဆိုတော့မိုးမောင်းမန်တောင်ဆိုတဲ့ရွာမှာတော့ရွာခံကြီးကပဲအဓိကထားကူညီနေရတဲ့အတင်းကနေဝင်လာလို့မရဘူးဖြစ်နေ
ခရစ်ယာန်ဘာသာဝင်ကချင်လူမျိုး900ကျော်ကတော့မိုးမောင်းမြို့ကိုအများစုတိမ်းရှောင်နေပြီးတော့သူတို့ကတော့ခရစ်ယာန်ဘာသာရေးအသင်းဖွဲ့တွေကအဓိကထားကူညီနေတယ်လို့တိမ်းရှောင်သူတချို့ကတော့ဗမော်မြို့ကဆွေမျိုးတွေရှိရာကိုတွားရောက်နေထိုင်နေကြပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာတွေကဗမော်မြကြီးနားကားလန်းကမိုးမောင်းမြို့နယ်မြို့သစ်ကုန်းလုံးနဲ့စီရရွာတွေအနီးမှာဖြစ်ကြပါတယ်။စီရရွာအထက်ပိုင်းနမ်တိန်တာလီနွမ်းလန်းစတဲ့ကြီးရွာတွေကတော့တက်ကြီးရွယ်အိုတွေကလေးတွေနဲ့ကိုယ်ဆောင်တွေကိုဘေးလွယကိုပျောက်ရွှေ့နေထိုင်နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။မိုးမောင်းမြို့နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာစီးရဲအရရေးပါတဲ့အလော်ပွန်စခန်းကိုနှစ်ဖက်တပ်တွေထိန်းချုပ်နိုင်ရေးကြိုးပမ်းနေကြတာဖြစ်တဲ့အတွက်တိုက်ပွဲတွေဟာရေရှည်ဖြစ်ပွားနိုင်ကြောင်းတချို့ကလည်းသုံးသပ်နေကြပါရခင်ဗျာ